မြန်မာပြည်သူတွေပေါ်မှာဖိနှိပ်နှိမ်ပန်းမှုတွေကိုရပ်တန့်ရေးအတွက်မြန်မာစစ်တပ်ပေါ်မှာနိုင်ငံတကာအစိုးရတွေအနေနဲ့မဖြစ်မနေပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒီကနေ့တောက်ချာနေထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ရေးယုံအစီရင်ခံစာမှာမြန်မာစစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတွေနဲ့လက်နက်ထောက်ပံ့မှုတွေကိုဖျက်တောက်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပို့လုပ်ဖို့ဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးမြတ်တွေနဲ့ပတ်သက်ပြီးဖော်ထုတ်တင်ပြတဲ့FFM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင်ကနေအစောပိုင်းကတည်းကအကြံပြုထားတဲ့အချက်တွေအတိုင်းနောက်ဆက်တွဲအနေနဲ့လူခွင့်ရုံကဒီအစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာတမတော်ကိုပြစ်မှတ်ထားတဲ့ဗန္ဒာရဲရပိတ်ဆို့ရေးယူမှုတွေကိုချမှတ်ဖို့ FFM ရဲ့အကြံပြုချက်တွေထပ်လောင်းဖော်ပြပါတယ်။ဒီလိုနိုင်ငံတကာအရေးယူတဲ့နေရာမှာလူခွင့်ရုံလေးစားရမှာဖြစ်ပြီးမျှော်မှန်းထားလို့မရတဲ့လူမှုစီးပွားရေးပေါ်ထိခိုက်မယ့်အခြေအနေတွေတက်နိုင်တဲ့လောက်နှဲပါစေဖို့ကြိုးပမ်းရမယ်လို့ပြောပါတယ်။နိုင်ငံတော်များများကမြန်မာစစ်တပ်ပေါ်လက်နက်တွေဆက်လက်ထောက်ပံ့နေတာဖြစ်ပြီးစစ်ရေးရပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့အစိုးရခန်းစားကပြောပါတယ်။ကုလသမဂ္ဂအခွင့်အရေးရုံးရဲ့ဒီလူထောက်ပံ့တဲ့အစိုးရခန်းစားနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မှုတစုံတရာမတွေ့ရသေးပါဘူး။